ကိုဗစ်ကြောင့်သေဆုံးစီးရင်ကိုဂျမားရေးဌာနကနေ့စဉ်ထုတ်ပြန်ပေးနေပေမယ့်အမှန်တကယ်သေဆုံးလုံးဟာတရားဝင်ထုတ်ပြန်တာတဲ့ပိုများဝယ်ရှိတယ်လို့စီးပက်ဆိုင်ရာပညာရှင်တွေကပြောပါတယ်။ကိုဗစ်ကြောင့်သေဆုံးလုံးဟာအခုရပိုင်းတွင်တနေ့တဲ့တနေ့ပိုတိုးလာနေကြပါဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုကိုငိမ့်ချန်းပြောပြပါမယ်
။ရန်ကုန်မြို့မှာရှိတဲ့တုတ်တန်တချို့မှာဒီရပိုင်းတွင်မီးတကြိုပေးရတဲ့အရေးအတွက်ကအဆအမတန်များပြားနေပြီးတော့အများစုကကိုဗစ်ရောဂါလက္ခဏာတွေနဲ့သေဆုံးခဲ့ကြတာလို့ပရိဒါဖွဲ့ကပြောပါတယ်။ကျမရဲ့ဝင်ကြီးဌာနဘက်ကကိုဗစ်ကြောင့်သေဆုံးရတဲ့နှုံးထားကိုနေ့စဉ်ထုတ်ပြန်နေပေမဲ့လည်းအပြင်မှာတော့အဲ့ဒီအခြေအတွက်ထပ်ပိုများတယ်လို့ပြောကြပါရယ်မြမကျမရဲ့ဝင်ကြီးဌာနပြောခွင့်ရဒေါက်တာတန်းနိုင်ဆိုးကတော့တရားဝင်ကိန်းဂဏန်းတွေထက်မြေပြင်မှာသေဆုံးနှုံးကပိုများနေတယ်ဆိုတာစေပညာရှုထောင့်အရာဖြစ်နိုင်ကြောင်း VOA ကိုပြောပါရယ်ကျွန်
တော်ကတော့ data ပေါ့နော်ကျွန်တော်ဒီပေးုံလေးပေါ်ဒီတက်တဲ့လူနာလေးဖြစ်တဲ့ရောဂါတည်ကြည်လူနာရဲ့အသေးဆုံးလည်းမျိုးပြတ်တယ်ပါနော်။အဲ့ခါကျတော့ဒီခုနပြောတဲ့ community ရဲ့မှာကိုဗစ်ဖြစ်လို့တည်ရတာပါနော်။ဒါမှမဟုတ်ဒီကိုဗစ်ဝင်ကြီးရဲ့ခါကျတော့ခြားရောဂါလက္ခဏာတွေခြားပြင်းထန်နေပါနော်။ရောဂါခံကြည့်လို့တည်ရတာ။ဒါကြီးကတော့ဟိုကျွန်တော်ကစစ်ကြည့်ရမှာပေါ့ပြင်နေတာပါနော်။အဲခုနလိုဒီရှေ့ရပါနော်ကျွန်တော်တို့နိုင်ငံနဲ့ပတ်ဘူးပေါ့။ဒီရှေ့ရကျွန်တော်တို့ဒီကုသနဲ့ပြင်းထန်နေဒီပိုးတွေခံစားရတဲ့နိုင်ငံပေါ့နော်။မအိန္ဒိယလိုဓာတ်ရုပ်ကြည့်နေပြည်နေဒီ public sector ရဲ့ဆိုင် community ရဲ့ sector ပုံများတယ်ဆိုတော့ပြောရမှရှိတာပေါ့နော်။အဲဒါကြီးကတော့ကျွန်တော်ကတော့ verify တို့ဖို့ကတော့တော်တော်ရှင်းလင်းနေစမှာပဲဖြစ်ပါဘူးနော်။အဲတော့ဒီ data ရဲ့သဘောတရားအရပေါ့ဒီကျမကြီးအဲစနစ်ရဲ့စေစေအရပြောရရင်တော့ဒါအဲပုံပါပေါ့နော်။ပိုရဲဆိုတာဒါဖြစ်နေပါတယ
်။ဆေးရုံဆေးကမ်းမရောက်ပဲဒီရပိုင်းအတွင်းနေအိမ်မှာပဲတည်ဆုံးခဲ့ရသူအများစုဟာအသက်ရှူမဝဖြစ်ပြီးအရေးပေါ်အောက်ဆီဂျင်ကိုလည်းအချိန်မီမရခဲ့သူတွေပါ။ဒီလိုတေဆုံးခဲ့တဲ့သူတွေကိုကိုဗစ်ကြောင့်တေဆုံးရသလားဆိုတဲ့စုံစမ်းစစ်ဆေးမှုတွေမလုပ်နိုင်ပဲနေချင်းပြီးမီးတကြိုပေးနေရတာပါရန်ကုန်ကပရာဟိတအဖွဲ့ရဲ့ပြောကြားချက်အရဆိုရင်တော့ဇူလိုင်လ23ရက်နေ့ကရေဝေးတုတ်တန်တစ်ခုထဲမှာမီးတကြိုခဲ့ရတဲ့အလောင်း200ကျော်တယ်လို့ဆိုပါတယ်ဒါနဲ့ပတ်သက်လို့ရွှေတန်းလင်းနိုင်ရေးကူညီမှုအသင်းဥက္ကဋ္ဌဦးအောင်နိုင်ဝင်းကအခုလိုပြောပါတယ
်ကျွန်တော်တို့တကြိုပေးရတဲ့အင်အားအရာပေါ့နော်ဟိုတေဆုံးတဲ့လူတွေရဲ့အားကလက္ခဏာနဲ့သုံးတာက 85-80 ရာခိုင်နှုန်းလောက်ကိုရှိတယ်။ကျွန်တော်တို့တချို့တွေကရိုးရိုးယောဂါနဲ့တည်တာပါဆိုပြီးတော့ခေါ်တယ်။ဒါပေမဲ့တကယ်တမ်းသွားတည်တော့ကျွန်တော်ကလေးတွေမနည်းရဆိုရင်အခုဟိုအနက်ပြောက်သွားပြီ။ကျွန်တော်ကလေး၃ယောက်ဆိုအခန်းထဲမှာဖိတ်ထားလိုက်ရပြီ။အဲအဲ့တော့ဒီမှာတချို့ရတဲ့အားတွေကလည်းအမတန်ဝင်များလာတယ်
။ဆေးရုံဆေးကန်းတွေမှာလူတိုင်းစိတ်ကုသခွင့်မရတာနဲ့ကိုဗစ်တန်တရားလူနာအတော်များများလိုအပ်တဲ့အောက်ဆီဂျင်မရနိုင်တဲ့အခက်အခဲတွေအပြင်ကိုဗစ်ကာယောဂါရဲ့နောက်ဆက်တွဲစိန်ခေါ်မှုတွေကလည်းကြီးကြီးမားမားရှိနေပါတယ်။မုတ်တုံရာသီကိုရောက်လာတဲ့အတွက်လဲမြန်မာနိုင်ငံမှာကိုဗစ်ယောဂါကပုံမှုဆိုးရွားသွားနိုင်တယ်လို့ကုလအဖွဲ့အစည်းတွေကတတိပေးထားပါတယ်။ဒါမဲ့6လအတွင်းတန်းနဲ့ချီတဲ့မြန်မာပြည်သူတွေအစာရေစာပြက်လက်မှုကိုကြုံတွေ့ရနိုင်တယ်လို့လဲကမ္ဘာစားနပ်ရိက္ခာနဲ့စိုက်ပျိုးရေးအဖွဲ့ FAO ကတတိပေးထားပါတယ်ခင်ဗျာ
။ကိုဗစ်ကြောင့်သေဆုံးရေတွေနဲ့ပတ်သက်ပြီးရန်ကုန်ကလာတဲ့တဲ့ရင်ကိုငြိမ်းချမ်းပြတ်သွားတာပါ။